မြန်မာတပ်မတော်နဲ့ TNLA တပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းနတ်ဆန်မြို့နယ်ကမန်လန်းရွာသား300ကျော်ကို TNLA အဖွဲ့နဲ့ဆက်ဆက်မှုရှိမရှိစစ်ဆေးဖို့ဖုန်ကြီးချောင်းမှာ9ရက်ကြာတပ်မတော်ကထိန်းသိမ်းစစ်ပြီးပြန်လွှတ်ပေးလိုက်ပေမဲ့ရွာသားအတော်များများကစိုးရိမ်စိတ်ကြောင့်နတ်ဆန်မြို့နယ်လာရှိုးမြို့တွေမှာတင်းရှောင်နေကြပါတယ်။တပ်မတော်ကဆက်လက်ဖမ်းဆီးထားစေရွာသားတချို့ကြံနေသေးတဲ့အကြောင်းလဲဒေသခံတွေကပြောပါတယ်။ထိုင်းချေဆိုင် VOE သတင်းတောက်96အင်ကစုံစမ်းပြီးသတင်းပေးပို့ထားပါတယ်ရှင်။
တမရောကလည်း9ရက်ခန့်ထိန်းသိမ်းထားတဲ့နန်းဆန်မြို့နယ်မန်လင်းကျွရသားတွေဟာမလီညံ့နေဘန်းကဆက်လို့နေရကနေစစ်ဘေးလွတ်ရာကိုတိမ်းရှောင်ဆက်ပြေးနေကြတယ်လို့မန်လန်းကျွရသားသူဖြစ်တဲ့သာအိုက်လှကပြောပါတယ်
။မန်လန်းရွာကပေါ့နော်အခုရွာမှာပြည်မလည်းမနေရတော့ပေါ့မနေရလည်းအတော်များဆက်သွားတယ်တော့အချင်းနေမကောင်းဘူးကြီးတရားလုံးအကုန်ကြောက်ကြမလို့အကုန်လုံးဒီနေ့တော့ဘူဝါရီရောအကုန်လုံးဒီနေ့ဆက်သွားတယ်လို့ကြားပါတယ်ရွာမှာတနည်းအောင်ကြံနေနေတော့ပြီးကြတော့မရသေးဘူးပေါ့လာရှုပဲအကုန်လုံးရှိသွားပါတယ်
။ပြီးခဲ့တဲ့ဇွန်လ22ရက်နေ့နဲ့23ရက်နေ့တို့ကနန်းဆန်မြို့နယ်အတွင်းတပ်မတော်နဲ့ TNLA ဖွဲ့တို့အကြားတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပြီးမန်လန်းကျွော်သား300ခန့်ကိုတပ်မတော်ကနေရွာဖုံးကြီးကျောင်းမှထိန်းသိမ်းထားပြီး TNLA နဲ့ဆက်ဆံမှုရှိမရှိအခြေအနေကိုစစ်ဆေးမေးမြန်းနေခဲ့တာပါ။မနေ့ညနေပိုင်းမှာတပ်မတော်ကနေပြန်လည်လွှတ်ပေးခဲ့ပြီးနောက်ပိုင်းရွာသားတော်များများဟာစစ်ဘေးလွတ်ရာနန်းဆန်မြို့နဲ့နန်းလင်းရွာနန်းပရွာတွေနဲ့လာရှုမြို့ကိုတင်းချောင်နေကြရပါတယ်။လာရှိုးမြို့တွင်စစ်ဘေး200ကျော်တင်းချောင်ရောက်ရှိနေတယ်လို့လာရှိုးရှမ်းလူငယ်ဖွဲ့တာဝန်ခံဆိုင်းဟန်ကပြောပါတယ
်သူတို့ဖုံးကြောင်တုံးနေရလောက်မှလာနေတာတော်25ဖုံးကြောင်မှလည်းရောက်နေတယ်လို့တော့ပြောတယ်အရောက်200ကျော်လို့လည်းပြောတယ်ကျွန်တော်တို့ဒီလာရှိုးမြို့မှာကရောက်လာပြီဆိုတော့ဖွဲ့လေဆိုင်ကသူဖုံးကြောင်ပဲဖုံးကြောင်မှရောက်လဲဆိုအဲဖုံးကြောင်မှဝိုင်းပြီးတော့သွားကူညီတာအဲ့လိုမျိုးတွေပဲရှိခဲ့က
ြမလန်းကျွော်မှာလူရည်တစ်ထောင်လေးပါရှိနေပြီ900ကျော်ဟာနေရကနေတင်းချောင်နေကြရပါတယ်မြမတမတော်ကနေမန်လန်းရွာသား73ဦးကိုဖမ်းဆီးသားပြီးသူဦးကိုတော့ရဲနိုင်မှုကြောင့်တေဆုံးသွားတယ်လို့မန်လန်းရွာသားတာအိုက်လှကဆက်ပြောပါတယ်
။ကျွန်တော်ဦးကိုတို့အခုလက်ကျန်ခုနှစ်ဦးလက်ကျန်တော့တို့လက်ထဲမှာပါနော်။ကျွန်တော်ဦးကိုမနေ့ကတို့အဒီစစ်တပ်ဘက်ကပါနော်။အဲဒီနံပါတ်ကိုအကုန်လုံးခေါ်ခဲ့တယ်။အခုလည်းလောဆယ်အဒီခုနှစ်ဦးကကျတော့စစ်တပ်ကောင်ပေါ်မှာလည်းရှိတယ်လို့တင်ကြားပါတယ်။သူလည်းရွာသားပဲပေါ့နော်။ရွာသားကိုတို့ခေါ်ပြီးတော့မှတို့ရိုင်းနှက်တယ်ဆိုတာမရှိအဲတီးသွားတော့ကျွန်တော်အဒီမန်လန်းနဲ့နမင်ကြားမှာတော့တို့အညာမှာပဲပြစ်ထားခဲ့တယ်ပြစ်ထားတဲ့အချိန်မှာ CNA ရေးခုံနေဝစ်ပြီးတော့အလန်လန်ဒီနာမှာပဲပြစ်ထားပြီးတော့မှတစ်တိုင်းနဲ့ခုတ်ပြီးတော့မှပြီးပေါ်ဒီတိုင်းနဲ့ပုံနာပြီးသွားတဲ့ဒီကြောင့် CNA ကိုဆွတ်ဆွဲလို့ရအောင်ပေါ့နော်
။တေဆုံးသူရွာသားလောင်းကိုပြန်ဆွေးအချိန်မှာ TNLA သတ်သားဝတ်စုံနဲ့တွေ့ရတယ်လို့လည်းမန်လန်းရွာသားတိုင်းလှကပြောပါတယ်။ဖမ်းဆီးခံရသူတွေထဲမှာကျွရအုပ်ချုပ်ယူမှုလည်းပါဝင်နေတယ်လို့လောလောဆယ်ဆယ်ခုနှစ်ဦးခန့်ကိုမြမတပ်မတော်ကနေဖမ်းဆီးထားဆဲလို့သူကဆိုပါတယ်။TNLA တန်းပလောင်တပ်မတော်အနေနဲ့နန့်ဆန်မြို့နယ်တွင်မှစွန့်ရင်မြစ်တင်တန်းပို့ချနေတဲ့အချိန်တွင်မြမတပ်မတော်ကလည်းထိုးစစ်ဆင်လာတာကြောင့်တိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းဆိုပါတယ်။လက်ရှိအချိန်ထိတော့ရှမ်းပြည်နယ်နန့်ဆန်မြို့နယ်နဲ့ကုတ်ခိုင်မြို့နယ်တွင်မှတပ်မတော်နဲ့ TNLA တို့အကြားစစ်ရေးသိမ်းမှန်နေစေဖြစ်ပါတယ်။စစ်ရေးပဋိပက္ခတွင်ဒေသခံတွေထိခိုက်မှုတွေရှိနေတာကြောင့်တိုက်ပွဲတွေဆုံးသတ်တဲ့ပြည်လူပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC သွေးမှုဖွဲ့ဝင်တာလှဖေကပြောပါတယ်။
ဒီနေ့ချက်ပေါ်တဲ့ဒေသတွေမှာကျွန်တော်တို့ရဲ့ဒေသခံတိုင်းရင်းသားတွေဘယ်လိုမျိုးမဆိုပါဗျာဒါကဒီမြေပြန့်တော်ပေါ်မပြောပါဘူးဒါစစ်နပ်ပြည်ပခကြောင့်ဂျားလေးကနေပြီးတော့မှကိုယ်တိုင်းရင်းသားတွေဒီလိုဆိုးဆိုးနေတာမျိုးဖြစ်တယ်ဆိုတာမကောင်းပါဘူးကျွန်တော်တို့ဒီကမ္ဘာမျက်နှာစာမှာလည်းဒါဒီကမ္ဘာမှာဆက်ကြကောင်းပါလေမြေကိုချင်းတွေကျွန်တော်တို့ကဒီနေရာနိုင်နေရနဲ့ပြောပေါ်ပြောဟိုရိုးသားမှုနေပါလို့ဒီလိုတွေဆက်ဖြစ်နေတဲ့အနေအထားမျိုးကိုအများဆုံးတတ်သိချင်ပါပြီလို့
အခုလိုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်ပြီးတော့နန်းဆန်မြို့နယ်မန်လန်းကျွော်လီတော်တွင်းတနေရမှာ TNLA လက်လက်ကင်ဖွဲ့ကတင်နှန်းဖွင့်လိနေကြောင်းသတင်းရဇွန်လ23ရက်နေ့မှာတပ်မတော်စစ်ကြောင်းတွေကလိုက်လံရှင်းလင်းရမှာတိုက်ပွဲဖြစ်ပွားခဲ့ပြီးလက်ကြီးရေးစခန်းပုံးတစ်ခု uniform 40စုံစေဝါပစ္စည်းမျိုးစုံနဲ့လက်လုံမိုင်းတွေသိမ်းဆည်းရမိတယ်လို့မြမတပ်မတော်ကလည်းမနေ့ကသတင်းထုတ်ပြန်ထားပါတယ်ဇွန်လ23ရက်နေ့ကနေ26ရက်နေ့အထိနေမြေရှင်းလင်းရေးလှုပ်ဆောင်ခဲ့ရမှာတပ်မတော်ဘက်ကစစ်တီတချို့ကြာဆုံးမှုတွေရှိခဲ့တယ်လို့ TNLA ဘက်ကလောင်းလေးလောင်း N22-12 လဲဆက်လက်တလဲ G22-12 လဲ M22-06-12 RPG ဒုံးသီး26လုံး60မမဘုံသီး7လုံး M22GA14 ခု၎င်းရဲ့ G 800တောင်းစနိုက်ပါ GA3 ခုစံရွက်စာရန်မျိုးစုံစစ်ဝတ်ပစ္စည်းမျိုးစုံသိမ်းဆည်းရခဲ့ကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကလည်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
9ကုန်းအိမ်စုံစမ်းတင်ပြခဲ့တာပါရှင်